မြန်မာနိုင်ငံမှာမကြသေးခင်တုန်းကပဲအာဏာပိုင်တွေကဖမ်းဆီးအရေးယူခဲ့တဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့နဲ့သတင်းမီဒီယာသမားတွေအပါအဝင်လွတ်လပ်စွာဖော်ထုတ်ပြောဆိုမှုတွေကိုဖိနှိပ်တဲ့ဥပဒေကိုအဆုံးသတ်ရေးဒီကနေ့ရန်ကုန်မြို့မှာမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအယက်သားအစိုးရတက်လာပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအားနည်းလာနေပြီလားလို့လည်းစန္ဒပြသူတွေကစိုးရိမ်နေကြတာပါအပြည့်စုံကိုတော့ရန်ကုန်မြို့ကစန္ဒပြပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မမျက်မြင့်ခိုင်ကပြောပြပါမယ်ရှင
်ရန်ကုန်မြို့ကစန္ဒပြပွဲမှာတော့လက်ရှိတက်မတော်ကဆက်သွယ်ရေးဥပဒေပုံမှန်66နဲ့တရားစွဲဆိုဖန်ဆီးထားတဲ့ The Voice Weekly Editor ချုပ်ဦးကျော်မင်းစွေအပါအဝင်မတရားသင်းနဲ့ဆက်သွယ်တယ်ဆိုပြီးတီဘောရဲစခန်းမှာအမှုဖွင့်ဖန်ဆီးထားတဲ့DBB ကသတင်းတော်ဦးအေးနိုင်နဲ့ကိုပြည့်ဖုံနိုင် ARD သတင်းဌာနကသတင်းတော်ဦးသိန်းစောခေါ်လဝီဝံတို့ကိုချက်ချင်းလွတ်ပေးဖို့တောင်းဆိုခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်ကတော့အခုလိုပြောပါတယ
်ကျွန်တော်တို့ဒီအုပ်ချုပ်ရေးမှန်တိုင်းတရားစီရင်မှန်တိုင်းဟုတ်လားအခုပြည်ပြည်မှန်တိုင်းဒီမှန်တိုင်းတွေကိုကျွန်တော်တို့ကထိန်းကိုရမယ်မီဒီယာပေါ့နော်အဲ့ဒါကိုဒီမီဒီယာကိုဒီလိုမျိုးမီဒီယာသမားကိုဆက်ခွန်တင်နဲ့ဖမ်းတယ်အဲနောက်ပြီးတော့66ကားကြီးနဲ့ဖမ်းတယ်ဆိုတော့ကိစ္စဘလို့မှလက်ခံလို့မရဘူးဆက်ခွန်တင်နဲ့ဖမ်းကြကြီးဆိုလို့ရှိရင်တပ်မတော်မှလည်းငင်းငန်းကြီးအတွက်အဲသူတို့သွားပြီးတော့ဆွေးနွေးနေတဲ့ဗိုလ်ချုပ်တွေရှိတယ်သူတို့လည်းဆက်ခွန်တင်နဲ့ညှိမှာပဲလေအဲ့တော့ဒေါက်တာတင်မျိုးလည်းဆက်ခွန်တင်နဲ့ညှိတာပေါ့ဒေါက်တာဆန်းစီလည်းဆက်ခွန်တင်နဲ့ညှိတာပေါ့ဒီပင်လုံကြီးလာကန်ကြီးတခုလုံးလည်းဆက်ခွန်တင်နဲ့မညှိနိုင်ဘူးလားအဲ့တော့ဥပဒေရဲ့သဘောတရားသည်ဥပဒေသည်ဤသူကိုမှမျက်နှာလိုက်ဆရာမလို့ဥပဒေသည်နိုင်ငံသားအလုံးကိုတပြေးညီဆက်ဆံရတာအဲ့တော့သတင်းသမားတွေကိုဆက်ခွန်တင်နဲ့ဖမ်းရင်ကျန်တဲ့လူတွေဆက်ခွန်တင်နဲ့ကုန်ဖမ်းဟုတ်တယ်မလားအဲ့တော့ကျွန်တော်တို့ကအဲ့တော့သတင်းသမားတွေကိုမှရွေးပြီးတော့ဆက်ခွန်တင်နဲ့ဖမ်းတာကျွန်တော်လုံးဝလက်ခံလို့မရဘူးအဲ့ဒါကြောင့်မလို့ကျွန်တော်ဒီနေ့ဆန္ဒပြပွဲလုပ်တယ်နောက်တစ်ခုကပုံမှန်66ကားကြီးဒီ66ကားကြီးဒီနိုင်ငံတကာစံချိန်စံညွှန်းနဲ့ပဲကြည့်ကြည့်ဘလို့ပဲကြည့်ကြည့်ဘလို့မှဒီမိုကရေစီနဲ့မသင့်တော်တဲ့ဥပဒေဒါကြောင့်မလို့ကိုကျော်မင်းစွေကိုရင်းနိုင်ကိုပြေဘောင်ကိုသိန်းစောဒီ၃ဒီ၄ယောက်လုံးကိုချက်ချင်းလွတ်ပေးဖို့ကျွန်တော်တောင်းဆိုတယ်အဲ့တော့သူတို့ဆွဲထားတဲ့မှုတွေဒီမတရားတဲ့ကိစ္စတွေဖြစ်တယ်အဖွဲ့အစည်းတရက်ကနေပြီးတော့ရွေချက်ရှိရှိကျွန်တော်တို့နှိပ်ကွတဲ့အနေနဲ့ဆွဲရလို့ရဖြစ်တယ်အဲဒါကြောင့်ကျွန်တော်ဒီနေ့ဆန္ဒပြတယ်ဥပဒေပေါင်းတွေကနေဆန္ဒပြတယ်ရှေ့လျှောက်လည်းဥပဒေပေါင်းတွေကနေကျွန်တော်ဆက်ပြီးတိုက်ပွဲဝင
် NLD အစိုးရတက်လက်ထက်မီဒီယာဖိနှိပ်မှုကပိုဆိုးလာတဲ့အနေအထားမျိုးဖြစ်လာသလိုဒီမိုကရေစီစနစ်ကိုအကောင့်ထဲပေါ်နေတဲ့အစိုးရရဲ့စံနှုန်းကျလာတယ်လို့သူကဆိုပါတယ်သတင်းမီဒီယာသမားတွေအပေါ်ဖန်ဆီးထောင်ချမှုကိုကန့်ကွက်ဆန္ဒဖော်ထုတ်နေတဲ့တချိန်တည်းမှာပဲဆက်သွေရေးဥပဒေပုံမှန်66ကဖြတ်သိမ်းရေးလက်မှတ်ထိုးလှုပ်ရှားမှုကိုလည်းပြုလုပ်ခဲ့ပြီးသတင်းသမားတွေနဲ့အတူအရက်ဖက်အဖွဲ့အစည်းတချို့နဲ့ပြည်သူတွေပူးပေါင်းပါဝင်ခဲ့ကြပါတယ်2019ခုနှစ်မြန်မာပြည်ရဲ့သတင်းစာလွတ်လပ်ခွင့်ညွန့်ကိန်းအရင်နှစ်တွေကထက်စာရင်တိုးတက်လာတယ်လို့နယ်စည်းမခြားသတင်းတောင်များအဖွဲ့ RSF ကပြီးခဲ့တဲ့ဧပြီလကထုတ်ပြန်ထားတာရှိပါတယ်ဒါပေမဲ့လည်းလက်ရှိဖြစ်ပေါ်နေတဲ့မီဒီယာဖိနှိပ်မှုအခြေအနေအရဒါဟာဟန်ပြတိုးတက်မှုလားဆိုတာသံတရာဖြစ်လာတယ်လို့Equality မြန်မာအဖွဲ့ကဥအောင်မျိုးမင်းကပြောပါတယ်
။ကဘာမှာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နေသတင်းမီဒီယာလွတ်လပ်ခွင့်နေတိုးတက်လာတယ်ဆိုတာကျွန်တော်အများကြီးဂုဏ်ယူပါတယ်။တကယ်လည်းတိုးတက်လဲတိုးတက်တင်တာကြာလာပါပြီ။ဒါပေမဲ့အားနည်းချက်ကတော့အခုလိုမျိုးကိစ္စတွေဖြစ်လာတဲ့ချိန်မှာတိုးတက်မှုတွေကိုတန်တရားကြည့်လာကြတယ်။ဟန်ပြရုံတိုးတက်ပဲလား။နိုင်ငံတကာအတိမတ်ပြုပြီးတိုးတက်ဟန်ပြပြီးပြန်ပြီးနောက်ဆုတ်မှလားဆိုတဲ့အရာမျိုးဖြစ်လာတယ်။အဲ့လိုမျိုးဖြစ်လာပြီးဆိုရင်တော့ကျွန်တော်တိုင်းပြည်အတွက်လည်းမကောင်းပါဘူး။တိုင်းပြည်ကဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကလည်းအမကောင်းပါဘူး။အဆိုးဆုံးကတော့ဒီမှာဖြစ်တဲ့လူတွေကိုယ်တိုင်ကအခြေခံသတင်းမီဒီယာလွတ်လပ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ထိခိုက်နေတဲ့များကာလပတ်လုံးဖွံ့ဖြိုးတိုးတက်တဲ့တိုင်းပြည်လို့ကျွန်တော်ဘယ်လို့မှဂုဏ်ယူနိုင်မှာမဟုတ်ဘူး
။လက်ရှိ NLD အစိုးရလက်ထက်စစ်သွေးရေးဥပဒေပုံမှ66ကနေတရားစွဲဆိုမှု64မှုရှိပြီးသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးသတင်းသမား14ဦးတရားရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာတော့ TNL ခေါ်တအောင်းပလောင်တပ်ဖွဲ့ကလုပ်တဲ့မူရစ်ဆေးဝါးအလွဲ3မှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေအခမ်းအနားကိုတွားရောက်သတင်းယူတဲ့သတင်းတောက်3ဦးကိုတက်မတော်ကတီဘောမျိုးနဲ့ရဲတပ်ဖွဲ့မှုယုံမှာမတရားအသိနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားပြီးလုံးလုံးစေမှာတော့တီဘောအကျဉ်းထောင်မှာထိန်းသိမ်းထားတာလေးဖြစ်ပါတယ်ရှင်။